အိန္ဒိယနိုင်ငံမှာကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီကရွန်ပိုးသစ်ကူးစက်သူပေါင်း101ဦးတွေ့ရှိထားတယ်လို့ဂျမိုင်းဝန်ကြီးဌာနအကြီးအကဲတဦးကမနေ့တောက်ကြံနေကပြောပါတယ
်အဂရမ်ဒေ့ရှ်ကေကိုဗစ်အိုမီကရွန်ကေ့စ်စ်ကီပရစ်သီတီကိုဒေခေတမ်ပါတေဟဲကီ11 state မှာ total 101
စုစုပေါင်းကိုဗစ်ကပ်ရောဂါဗီဇာပြောင်းအိုမီကရွန်ပိုးသစ်ကူးစက်သူပေါင်း101ဦးရှိပြီးပြည်နယ်ပေါင်း17ပြည်နယ်ကစစ်ဆေးတွေ့ရှိခဲ့တာပါလို့ဂျမိုင်းဝန်ကြီးဌာနက Left Agarwal ကပြောပါတယ်တချို့ခရင်တွေမှာဒီယောဂါဘိုးကူးစက်မှုတွေအများအပြားတွေ့နေရပေမဲ့ Omicron ပိုးသစ်ကိုကာကွယ်ဆေးတွေကထိထိရောက်ရောက်မကာကွယ်နိုင်ဘူးဆိုတဲ့အထောက်အထားတော့မရှိသေးပါဘူးလို့လည်းသူကပြောပါတယ်။အိန္ဒိယနိုင်ငံမှာလူဦးရေ38000ခန့်နှုန်းကကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်။ရှီလာမှာအရွယ်ရောက်သူပေါင်း939တန်းလောက်ကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်လိမ့်မယ်လို့ညီမှန်းထားပါတယ်။ပြီးခဲ့တဲ့ AB လနဲ့မေလတွေအတွင်းကကူးစက်မှုတွေသေဆုံးမှုတွေစံချိန်တင်မြင့်တက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်ပြီးကျဆင်းလာပါတယ်။မနေ့တောက်ကြနေ့ကကိုဗစ်ကပ်ရောဂါကူးစက်သူပေါင်း9449ဦးတွေ့ရှိခဲ့တဲ့အတွက်အခုဆိုရင်စုစုပေါင်းကူးစက်သူပေါင်းက34တန်းကျော်နေပြီဖြစ်ပါတယ်။ကမ္ဘာပေါ်မှာအမေရိကန်ပြည်ထောင်စုပြည်ရင်အိန္ဒိယကကူးစက်မှုဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။